Welcome to the Voice of America in Burmese.
Mingla nan na khima to ta shin a long shin lan chat mi ya ba si khmyar yu American tan Myanmar bai si sin ga ni 2018 khu ne May 15 ye tin la ni me na phe si sin ni ko ma ne 6 na yi ya ni 9 na yi thi American pi daw su myo lo Washington DC ga ni dai yai thau lwin pe ni ba bi line no meter 30 40 49 ro ga ni phan yu na sin nai ya da lo Facebook အသုံးပြုသူတွေအနေနဲ့လည်း VOA ရဲ့ Facebook စာမျက်နှာပေါ်ကနေချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စတမိုးယူပါခင်ဗျာဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတက်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒုံးကျည်ဆန်းသက်တဲ့ကိစ္စအတွက်လူမျိုးရေးကောင်စီစီဝေးပွဲအင်္ဂါနေ့မှာကျင်းပဖို့စီစဉ်ထားပါတယ်ဂျာမနီနိုင်ငံကပြည်내ရွေးကောက်ပွဲတွေမှာဝန်ကြီးချုပ်မာခဲရဲ့ပါတီကအနိုင်ရခဲ့ပါတယ်ကျွန်းနိုင်ငံမှာကျင်းပနေတဲ့ခေတ်သစ်ပိုလာမစီမံကိန်းပေါ်ကပ္ပကောင်းဆောင်တွေကအမြင်သဘောထားတွေထုတ်ဖော်ပြောဆိုကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ကောင်းပါခင်ဗျာဒီမနက်ခင်းကြားကြရမယ်အစီအစဉ်လေးထဲမှာဆိုရင်တော့
ကျေးဇူးထုတ်နိုင်တဲ့နည်းလမ်းတွေကတော့နည်းလမ်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့မှာဈေးတက်တာဆုံးနဲ့ရနိုင်တာရေရက်လျက်စစ်ပေါ့ဒါကျွန်တော်ကနပြောဆိုရေရက်လျက်စစ်က
ဒါတော့ပြည်သူ့လွှတ်တော်ပြည်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ဖြစ်ပါတယ်အသေးစိတ်ကိုတော့ပိုင်းမှာပြည်စုံနားဆင်ရပါမယ်အဲ့ဒါအပြင်အမေရိကန်အာဂတစူဇန်လီလာရဲ့ဌာနအကြောင်းတွေ့ဆုံမင်းများကန်မြန်မာပြည်ကပေးတာသတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဘာတော်ထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ရှားဖောင်တို့ကတောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်ဆန်းသက်ပြုလုပ်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်စီရင်ပွဲကျင်းပဖို့စီစဉ်ထားပါတယ်။ကီလိုမီတာ4500ကျော်အထိရောက်ရှိနိုင်ပြီးအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရေဖြည့်ဒုံးကျည်အမျိုးအစားအသစ်ကိုမြောက်ကိုရီးယားကတနင်္ဂနွေနေ့မှာဆန်းသက်ပြုလုပ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကအရေးပေါ်စီရင်ပွဲခေါ်ယူလိုက်တာဖြစ်ပါတယ်။ဒီဆန်းသက်မှုကြောင့်ကမ္ဘာနိုင်ငံအားလုံးကမြောက်ကိုရီးယားပေါ်ပုံမှုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတချီနီကီဟေလီကတော့ဒီကိစ္စဟာလက်မခံနိုင်စရာကိစ္စမဟုတ်ဘူးဆိုတာကိုနိုင်ငံအများအပြားကပြသဖို့အချိန်ရောက်ပြီဖြစ်ကြောင်းအဲ့ဒီလိုပဲနိုင်ငံတကာကလှုပ်ဆောင်ကြလိမ့်မယ်လို့ယူဆကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအပေါ်ပုံမှန်တင်းကျပ်တဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောပါတယ်
။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလူဦးရေများပြီးအဓိကပြည်နယ်တွေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲရဲ့ Conservative အဖွဲ့ကပြိုင်ဘက်ဗဟိုလက်ဝဲရင်းအဖွဲ့ကိုအနိုင်ရရှိခဲ့ပါတယ်။မဲပေးခဲ့တဲ့သူတွေစီကကောက်ခံတဲ့စစ်တမ်းအရ North Rhine West ဖာလာယာအရမမခဲရဲ့ Christian Democrat Union ကိုထောက်ခံသူတွေတုံထိုးတိုးမြင့်လာတာကိုတွေ့ရပါတယ်။အဲ့ဒီနေရာဟာပြီးခဲ့တဲ့စက်တင်ဘာလအထွေထွေရွေးကောက်ပွဲအတွင်းဂျာမန်ခေါင်းဆောင်တွေကိုစိန်ခေါ်ခဲ့သူသူမရဲ့ပြိုင်ဘက် Social Democrat ဖြစ်သူမာတင်ရှုကိုအစဉ်လာရထောက်ခံခဲ့တဲ့နေရာဖြစ်တယ်လို့သူရဲ့မွေးရပြည်နယ်လည်းဖြစ်ပါတယ်။ဂျာမန်လူဦးရေ၄ပုံတစ်ပုံနှိပါရှိတဲ့လူရေ18 .6 တန်းရှိတဲ့ North Rhine West Valleya ရမှာ Christian Democrat ဘက်ကမဲရေအတွက်34.5%ရင်ငံလုံးရရှိခဲ့ပြီး Social Democrat ဘက်ကတော့30.5%ရင်ငံလုံးရရှိခဲ့ပါတယ်ရှင်
။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲ James Comey ကိုယာရုကဖယ်ရှားလိုက်ပြီးမဲ့သူနဲ့သမ္မတ Donald Trump ကြားကဆက်ဆံရေးဟာအခြေအနေကောင်းမွန်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်သူအနေနဲ့သမ္မတနဲ့ကောင်းမွန်တဲ့ဆက်ဆံမှုရှိကြောင်းသမ္မတရဲ့ရည်မှန်းချက်ကိုသူအနေနဲ့နားလည်ကြောင်းတကယ်လို့သမ္မတရဲ့ရည်မှန်းချက်တွေကိုသူနားမလည်ဘူးဆိုရင်လည်းအဲ့ဒီကိစ္စကိုသူတို့နှုတ်ပြောဆိုဆွေးနွေးလိုက်ကြကြောင်း NBC သတင်းဌာနကိုဝန်ကြီး Tillerson ကတင်းငွေနေ့မှာပြောပါတယ်သမ္မတ Trump ကအခုသတင်းပတ်အတွင်းပထမဆုံးနိုင်ငံသားခီးစဉ်ထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာပဲဝန်ကြီး Tillerson ကအဲ့ဒီလိုပြောဆိုလိုက်တာပါသမ္မတ Trump ဟာ Saudi Arabia ပြင် Salman နဲ့တွေ့ဆုံဖို့တောက်ကြနေမှာ Washington ကနေထွက်ခွာမှာဖြစ်ပါတယ်အဲ့ဒီနောက်လူညိုရေးဆိုင်ရာချင်းချမှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့အရှိအလေပိုင်းကိစ္စဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဆွေးနွေးဖို့အတွက်အစ္စရေးနိုင်ငံကိုခီးဆက်မှာပါအဲ့ဒီကနေဗာတီကန်နဲ့နောက်ကိုခီးဆက်ပြီးပိုယမင်းကြီးဖရန်စစ်နဲ့သမ္မတထွန်တွေ့ဆုံမှာဖြစ်တယ်လို့နောက်ပိုင်းမှာနေတိုးမဟာမိတ်အဖွဲ့ဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီး G7 ထက်ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ
်တူရကီအစိုးရရဲ့အီရန်နဲ့နယ်စပ်တလျှောက်ခြံစည်းရိုးကာဖို့လုပ်နေတာဟာလက်တွေ့မှာသူရည်ရွယ်ထားတဲ့အတိုင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုတားဆီးဖို့လုပ်နိုင်ပါမလားလို့ဒေတာတွင်ကျွမ်းကျင်ပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွက်တူရကီအစိုးရကိုတိုက်ခိုက်ကြတဲ့ကတ်အလုတ်သမားပါတီ PKK အဖွဲ့နဲ့ဆက်နွယ်တဲ့စစ်တုကြအဖွဲ့တွေအီရန်နိုင်ငံထဲကနေတူရကီဘက်ဝင်လာလို့မရအောင်ခြံစည်းရိုးဟာ machine ဖြစ် လို့ အပ်တယ် လို့ အမည်မ ဖော် လို့ တဲ့ တူရကီ အာဏာပိုင်တို့ ရဲ့ ပြောဆိုချက် ကို ကိုးကားပြီး တူရကီ အစိုးရ နဲ့ နှိစက် တဲ့ သတင်း နောက် တူဦး ရဲ့ ရေးသားချက် ကို Hurriyet Daily News သတင်း ဌာန က ပြီးခဲ့တဲ့ တစ်ပတ် က သတင်း တစ်ခု ဖော်ပြ ခဲ့ပါတယ် တူရကီ နယ်စပ် တစ်လျှောက် က အီရန် ပိုင်း နယ်နိမိတ် အတွင်း မှာ PKK တပ်စခန်းတွေ အများကြီး ရှိပြီး သူတို့တွေဟာ နယ်စပ် ကို ဖျက်ချော်ပြီးတော့ တူရကီ မှာ အသေးခံ တိုက်ခိုက်မှုတွေ လုပ်ပြီးတော့ အဲ့ဒီ ဘက်ခြမ်း ကို ပြန်ပြေးကြတယ် လို့ လည်း အဲ့ဒီ သတင်း ဌာန က ဆိုပါတယ် ရှင်
ယူရီဗီရိတ်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 63.9လိုင်းဒိုမီတာ41kHz 66.9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ105.9kHz ကိုထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံပေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလာမာကြီးလို့ခေါ်တဲ့ One Belt One Road တခုတည်းသောရံဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံကငွေကြေးရံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်နေကြတာပါ။ဒီညီလာခံမှာတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုလာကြတာမှာ IMF နိုင်ငံကငွေကြေးရံငွေအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Christine Lagarde ကဒီစီမံကိန်းဟာယဉ်ကျေးမှုတွေကိုပေါင်းစည်းပေးတဲ့လူမှုအတိုင်းအဝိုင်းတွေကိုချိတ်ဆက်ပေးတဲ့လူတွေရဲ့စီးပွားရေးနဲ့လူနေမှုအဆင့်အတန်းကိုမြင့်တင်ပေးတဲ့စီမံကိန်းဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးကနေကမ္ဘာမြေပေါ်နေထိုင်ကြသူအားလုံးအတွက်ဖြစ်စေရမယ်ဆိုတဲ့ညီမန်းချက်ဟာကျွန်တို့အားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်ကြောင်းပြောပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကတော့ဆင်းရဲနှောင့်ပါမှုဒေသတွင်းကတိုင်းပြည်တွေရဲ့ဖွံ့ဖြိုးမှုအတိုင်းအတာတွေဟာအကြမ်းဖက်မှုအစွန်းရောက်ဝါဒနဲ့ပုံမမှောက်တဲ့ရွှေပြောင်းနေထိုင်မှုဖြစ်ပေါ်စေအောင်တွန်းပို့နေတဲ့အကြောင်းအရာတွေဖြစ်ကြောင်းကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုရပ်တန့်နေတာကိုမကျော်လွှားနိုင်ဘူးဆိုရင်အဲ့ဒီစင်ခေါ်မှုတွေကိုရင်ဆိုင်နိုင်မှာမဟုတ်ကြောင်းပြောပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဟောင်းဟန်နရီပေါ်ဆန်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကိုအယုံကြည်မရှိတဲ့အထက်အမေရိကန်ပြည်ထောင်စုလဲပါဝင်တယ်ဆိုတာသူသိကြောင်းရိုးရိုးရှင်းရှင်းပြောရမယ်ဆိုရင်တော့ဒီစီမံကိန်းကိုတခြားလူတွေပါလာအောင်တရုတ်နိုင်ငံကဆွဲဆောင်နိုင်လေလေအမေရိကန်အပါအဝင်တကမ္ဘာလုံးမှာရှိတဲ့သူတွေကလက်ခံလာလေလေဖြစ်မယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ဒီစီမံကိန်းဟာအိန္ဒိယနဲ့ပါကစ္စတန်တို့အကြားဒူပိုင်ကိုပိုင်အငင်းပွားနေတဲ့ကရှမီးဒေသနဲ့ပါကစ္စတန်နိုင်ငံတို့ကိုဖျက်ပြီးဖောက်လုပ်မှာဖြစ်တဲ့အတွက်ဒီစီမံကိန်းကိုအိန္ဒိယအစိုးရကကန့်ကွက်ထားပါတယ်။ဘေကျင်းမြို့မှာကျင်းပနေတဲ့ဒီစီဝဲပွဲဟာစီစီဝဲကိုတက်ရောက်နေကြတဲ့တိရိလင်္ကာဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ညီလာခံပြင်ပမှာတင်းငွေနေနေကတိကျတွေ့ဆုံပြီးနိုင်ငံကြားတမိုင်းဆင်လာရှိခဲ့တဲ့ဆက်ဆံရေးအပေါ်အခြေခံပြီးတော့အနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားဖို့ဆွေးနွေးကြကြပါတယ်ဒေါက်တာဆန်းစုကြည်ကတော့လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြီးအမားဆုံးစင်ခေါ်မှုဟာခိုင်မာတောင်တင်းတဲ့ဒီမိုကရေစီအစိုးရတည်ဆောက်ရေးဖြစ်ကြောင်းဒါကြောင့်တိရိလင်္ကာဘက်ကဒီမိုကရေစီအစိုးရဖြစ်ပေါ်လာရေးနဲ့အင်အားတောင်တင်းတဲ့လွတ်တော်ပေါ်ပေါက်လာရေးတို့အတွက်ကျွမ်းကျင်သူတွေဆေလွတ်ပေးစီလိုကြောင်းတိရိလင်္ကာဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်
။ဗီဂျင်းမြို့မှာကျင်းပတဲ့ Belt and Road Forum ကမ္ဘာလမ်းမကြီးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကကိုယ်စားလှယ်မှုပို့ဆောင်ခဲ့တဲ့အပြင်တရုတ်နိုင်ငံကကမ္ဘာကထဖြူလှုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကျွေးမီပြဿနာဝန်ထုပ်ဝန်ပိုးကိစ္စရပ်တွေနဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဒီဖွင့်ပေးမဲ့သူ့ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရားအဖြစ်တနင်္ဂနွေနေ့ကဒါဇင်နဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေနဲ့အဆင့်မြင့်အစိုးရတာဝန်ရှိသူတွေကိုအခန့်ကြိုဆိုခဲ့ပြီးဒါဟာဒီနေ့အတွင်းတရုတ်နိုင်ငံရဲ့အကြီးအမားဆုံးသံတမန်ဆက်ဆံရေးဆိုင်ရာခင်းကျင်းပြသမှုတစ်ခုဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံပညာရှင်အဖွဲ့တွေဘေကျင်းမြို့ကိုသွားရောက်ကြပေမဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေတော့သွားရောက်ခြင်းမရှိဘူးလို့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောတဲ့အကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်တက်ရောက်မလားလို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရကိုဘောပိုက်ကလေးကိုမေးတဲ့အခါမှာသူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမယ့်ဒီစီမံကိန်းကိုအိန္ဒိယအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထဲကတစ်ခုဖြစ်တဲ့ကက်ရှမီးယားဒေသနဲ့ဒီပါကစ္စတန်နိုင်ငံကိုဖျက်ချော်ဖောက်လုပ်မယ့်အချက်ကိုအိန္ဒိယနိုင်ငံကမနှိမ်ညွှန်းတာဖြစ်ပါတယ်။ဒီနျူကလ িয়ার လက်နက်ပြိုင်ပွဲနိုင်ငံကြားစစ်ပွဲ၃ချိန်ဖြစ်ခဲ့ရမှာနှစ်ချိန်ဟာကက်ရှမီးယားဒေသနဲ့မြေပိုင်ဆိုင်မှုပြဿနာဖြစ်တာကြောင့်ဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဆိုင်နေကြဒေသမှာထိုင်းနယ်ကြားဆောင်တပ်ဖွဲ့တွေနဲ့မြန်မာနိုင်ငံဘက်ကကူးယူလာကြတဲ့မူရစ်ဆေးဝါးတက်ဆောင်လာသူတွေအကြားမေလ13ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာမှာစိတ်ကြွစေ6သိန်းနဲ့အတူလူ10ဦးကိုအသေးဖမ်းဆီးမိခဲ့ကြောင်းထိုင်း တင်းနေမှာဖော်ပြထားပါတယ်7မိနစ်ကျော်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာကျောဘူအိတ်တီနဲ့တက်ဆောင်လာတဲ့စစ်ကြောစီအလုံးကြီး6သိန်းနဲ့အတူလူရှိဦးကိုအသေးဖမ်းမိခဲ့ပြီးတခြားလူတွေကတော့ထွက်ပြေးသွားကြတယ်လို့အာဏာပိုင်တွေကပြောပါတယ်ဒါအပြင်မူရီမောင်ခိုကြီးတယ်လာတဲ့ M16 တင်းနာနယ်နဲ့ AK47 တလက်လို့လည်းတင်းစေရမိခဲ့တယ်လို့ဆိုပါတယ
်စကိုင်းတိုင်းရင်းမပင်ခရိုင်ကနီမြို့နယ်အတွင်းမှာမေလ14ရက်နေ့ညနေကမိုးတိတ်တန့်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်ခဲ့တဲ့အတွက်လူနှဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်နေအိမ်နဲ့စာတင်ကျောင်းတွေအပါဝင်ရက်စစ်တပ်တိုင်းနဲ့အဆောက်အဦတော်များများလည်းပြိုကျပျက်စီးခဲ့ပါတယ်ဒီဒေသအတွင်းတာဝန်ရှိသူတွေရဲ့လက်ရှိကောက်ယူရရှိတဲ့စီရင်အရာလေပြင်းတိုက်ခတ်မှုကြောင့်လူနေအိမ်9လုံးပြိုကျပြီး124လုံးအိမ်ခေါင်းမုံးလန်ပျက်စီးတာတွေရှိခဲ့တယ်လို့တာသနီကအဆောက်အုံတစ်ခုနဲ့စာတင်ကျောင်းတစ်ကျောင်းအပြင်ဌာနဆိုင်ရာအဆောက်အုံ9လုံးပျက်စီးမှုတွေရှိခဲ့ပါတယ်ရှင်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်နိုင်တဲ့ရှားဖောင်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့တွေ့ဆုံမေးမြန်းချက်တစ်ခုအရင်ဆုံးတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမီးမှန်မှန်မရတာနဲ့စွန့်ရင်မလုံလောက်တဲ့ပြဿနာတွေကြုံနေရတယ်လို့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအခက်အခဲတွေရှိနေသေးပဲလို့ပြည်သူ့လွှတ်တော်လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ငံပြောပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဦးကြည်မိုးနိုင်ကိုဦးတန်းထိုက်ဦးကတွေ့ဆုံမိမျက်ရမှာလက်ရှိအစိုးရလက်ထက်မှာအရင်အစိုးရလက်ထက်ထက်ပိုးပြီးတော့မီးပြက်တာတွေလျှက်စစ်စွန့်ရင်အလုံးလောက်မရဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မိမျက်ရမှာသူကအခုလိုစပြီးတော့ဖြေပါတယ
်ယူလေးပြောရင်တော့ကျွန်တော်အစိုးရလက်ထက်မှာလျှက်စစ်တပ်အားထပ်ထုတ်နိုင်မဲ့အခွင့်အလမ်းအခြေအနေတွေကစီမံကိန်းတည်ဆောက်စေကာလတွေပဲများတယ်အသစ်ထုတ်ဖို့စီမံကိန်းတွေကနှစ်အနည်းဆုံး5-6နှစ်ပြီးမှထွက်မဲ့အနေသာရှိရတဲ့တုံးဆွေးတဲ့သူကသာတိုးတက်လာတယ်။ထုတ်တဲ့ဘက်ကတော့မူလတိုင်းပဲကျွန်တော်ရှိနေတဲ့အတိုင်းဆိုတော့ဒီမင်းကတော့ပုံများနေရပါလေ။ဒါဒီပုံများတဲ့ပုံမှာကိုလိုအပ်ချက်တွေအများဆုံးဖြည့်ဆည်းနိုင်မယ်နည်းလမ်းလဲကျွန်တော်ယူရှာဖွေလို့လဲဒီနှစ်ထဲမှာဆိုရင်မေဂါဝတ်တိုးထုတ်နိုင်ပြီးတော့လက်စစ်ပြီးဟိုပြတ်တဲ့ဒုက္ခကိုလဲတိုးတဲ့တုံးဆွေးလာနေနိုင်ရှင်အဲတော်တော်လေးထိန်းနိုင်ခဲ့တယ်လို့ယူဆမှာပါ။ဒါရှိနေတယ်တော့ဒီတိုင်းဒီလောက်နဲ့ကတော့ရထားလို့မရဘူးအားလုံးဖြစ်နိုင်ချေနီလားအားလုံးနဲ့ထုတ်ယူသုံးစွဲနိုင်မှုတော့ကျွန်တော်တို့အဲတော့အစိုးရအနေနဲ့တော့ကြိုးစားလိမ့်မယ်လို့ယူဆပါတယ်ကျွန်တော်လွတ်တော်ဘက်ကဆိုတာဒါကကျွန်တော်ပြောလို့မရဘူးပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့
တကယ်လို့ဒီစွန့်ရင်ပြဿနာကိုဖြေရှင်းဖို့ဆိုရင်အဓိကလက်ဖြစ်စွန့်ရင်လုံလောက်ဖို့ဆိုလို့ရှိရင်ဘာဒီလူအပ်မယ်လို့ recommendation ပေါ့သုံးသပ်ပါလိမ့်ခင်ဗ
ျဆက်စစ်တာအတူတည်းထုတ်လို့ရရှိဖို့ဆိုတာနေရာမှာလက်စစ်ထုတ်နိုင်တဲ့နီလန်းနေရာတော့နီလန်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့မှာစီတက်တာဆုံးနဲ့ရနိုင်တာရေလျက်စစ်ပေါ့ကျွန်တော်ကနပြောလို့ရေလျက်စစ်ကလည်းရင်းကားနဲ့တွင်မှာမထွက်လာနိုင်ဘူးဆိုတော့တခြားနီးလန်းကိုကျွန်တော်ရွေးချယ်มาပဲရမယ်နေတာပေါ့တခြားနီးလန်းရွေးချယ်တော့ဇင်းလုံးတွေကနိုင်ရှင်ကြည့်ရင်ဥပမာကြောင်မင်းတွေးဆိုရင်နည်းနည်းရေလျက်စစ်တဲ့ဇင်းနည်းနည်းပူကြည့်မယ်အဲနောက်သဘောတမ်းငွေသုံးမယ်ဆိုရင်သူ့တဲ့ပူပြီးတော့ဈေးပူများမယ်ဆိုလားဆိုရင်လည်းသူ့တဲ့ပူပြီးတော့ဈေးထက်ကြည့်မယ်ဆိုအဲ့တော့လျက်စစ်ကတော့ရဖို့ကတော့နီးလန်းမျိုးစုံသုံးဆွဲလို့ရတယ်ဒါပေမဲ့ဒီအရရဖို့တော့ကဒီ unit ကိုကုန်ကြမယ်ကုန်ကြစင်းနဲ့လက်ရှိမြန်မာနိုင်ငံမှာကောက်တဲ့နှုံသားနေရကွာချက်များနေတော့ပုဂ္ဂလိကဝယ်ပြီးပြီးနိုင်ငံတော်ဆွေးရပဲလို့လို့ဒီဟာကိုဘယ်လိုထပ်ရှုံးခံနိုင်မလဲဆိုတဲ့ကိစ္စတော့လက်ရှိအကျက်တည်းဖြစ်နေတဲ့ကမေးခွန်းတစ်ခုပေါ့နော
်လောလောဆယ်ဒီစွန့်ရင်ခြွေဓာကြီးနဲ့ပတ်သက်လို့အရေးပေါ်အစီအစဉ်တွေဘာတွေချမှတ်ပြီးတော့ဘယ်လိုမျိုးစော်ဟောတာတွေဘယ်လိုညွှန်ကြားချက်တွေရှိပါလဲခင်ဗျအ
ခုဒီမေးခွန်းကတော့တကယ်တမ်းကျွန်တော်လွတ်တော်ရဲ့ဟိုပြောပိုင်ခွင့်နဲ့မှာတော့မရှိဘူးเนาะဒါဟိုအစိုးရရဲ့လျှက်စစ်နဲ့စွန့်ဝင်ကြီးဌာနကဒီအရေးကသူကအကောင့်ထဲပေါ်ဆောင်ရွက်တဲ့ဝင်ကြီးဌာနဖြစ်တဲ့အတွက်ဒီလိုကိစ္စမျိုးကတော့သူနဲ့ပဲတိုက်ရိုက်ပူဆိုင်နေမှာထင်တယ်ကျွန်တော်တော့ဖြေလို့မရဘူ
းဟုတ်ကဲ့ဒါပေမဲ့ဒီစွန့်ရင်ကိစ္စကနိုင်ငံရေးအရာရောနိုင်ငံရေးကိစ္စတခုဖြစ်မလာနိုင်ဘူးလားအောင်ရွေးကောက်ပွဲတွေမှာတကယ်လို့စွန့်ရင်လုံခြုံမှုမရှိဘူးဆိုရင်ဒီအတွက်ပေါ်သူသဖြင့်ဒီလွတ်တော်ရေးရအနေနဲ့ပြင်ဆင်တာမျိုးတွေရှိပါလားခင်ဗျ။
လွတ်တော်ရေးရကကျွန်တော်တို့ကဒီစပြီးတော့ကျွန်တော်လွတ်တော်တက်တန်းကတစ်နှစ်ကျော်ကျော်မှာမျက်စင်းနဲ့စွန့်ရင်ဝန်ကြီးဌာနကိုကျွန်တော် oversize လုပ်ရမယ်။ကျွန်တော်ကချက်ကံပေးနဲ့လုပ်ရမယ်ဆိုတဲ့သဘောရတော့ညောင်နိုင်ငံရဲ့လျှက်စစ်ကဏ္ဍရရှိရတဲ့အခြေအနေအားလုံးကိုအချက်လက်တွေကိန်းဂဏန်းတွေလိလာစမ်းသစ်ချက်တွေသုံးသပ်ချက်တွေရောကျွန်တော်တို့ဝန်ကြီးဌာနနဲ့လိုအပ်တဲ့အခါမှာကျွန်တော်မေးမြန်းတာတွေဆွေးနွေးတာတွေလုပ်နေပါလေ။အဲ့တော့ဘာတွေဆက်လုပ်မလဲဆိုတော့သူတို့ကျွန်တော်တို့ကိုကန့်လန့်လို့ဖိတ်ကြားလို့ဆွေးနွေးညှိနှိုင်းမယ်ဆိုရင်တော့ကျွန်တော်ဘက်ကလည်းကော်မတီအတားတွေကိုတိုက်တွန်းဆွေးနွေးဖို့ပါလေရှိပါတယ်တကယ်၍ဒီလိုအပ်တဲ့အပြောင်းလဲဘာတွေလိုအပ်လဲလို့ရှင်းရှင်းလင်းလင်းကျွန်တော်ဘက်ကပြောဖို့အချိန်ရောက်လာပြီဆိုတဲ့အချိန်ရောက်ရင်လည်းကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ လွတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းလေးကနေဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဟုတ်။
သောတာရှင်များရှင် တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်။ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမယ်၂၁ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများပြောင်းလဲနိုင်ပါသလဲ။တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့် ခါတိမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘယ်လိုကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်13253956956ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကျိုးသွားပါတယ်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုဆက်လက်ပြီးတော့နောက်ထပ်တွစ်ဆိုမေးမြန်းမှုနဲ့အစီအစဉ်တစ်ခုကိုတင်ဆက်ပေးပါမယ်။အင်္ဂါဂျူကိုသွားဖို့အတွက်အမေရိကန်အာကာသစူးစမ်းလေးလာရေးဌာနနာဆာကဘလို့လှုပ်ဆ Tudidana Tanaga, Myanmar Taipan Pinya Shin, Dr. Breda Ting of VOA Studio Ma, Doki Mutaga, Twisto, Mimian Tari, Dudia Wangu, Nasi Nanyabakina.
ဘယ်လိုတော့ပြန်မျိုးစောက်မလဲအခုစောက်နေပြီနောက်တုံးလေးနေ့ဆိုလို့ရှိလို့ရှင်သူတို့ဒီဟာကိုဟိုရင်းပေါ့နော်အပြီးဆိုင်အာကာတာခံကိုပြစ်တင်လို့ရပြီဒါပြီလို့ရှင်နောက်ငါးနေ့၆နေ့လောက်နေလို့ရှိလို့ရှင်လာဖို့ခဏပြန်သွားကြည့်မယ်သူတို့ဒုံမြန်ဘယ်လောက်အထိဟိုကိုကပေါ့နော်အရင်တစ်ခေါက်ပြောမှုတဲ့အထက်မှာလဲ
ကိုအတွားတင်ကုလာခွဲကြအောင်ဟုတ်အပြန်ကုလာခွဲကြအောင်အဲအတွားကုလာခွဲကြပြီးတော့ရောက်ပြန်လို့မရအောင်ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိလို့ရှင်ဒီကိုကဘာပတ်လမ်းကြောင်းတဲ့မဝင်တဲ့အတွက်လွဲသွားမယ်အဲ့တော့ဥပမာတနစ်ခွဲနေရတယ်အဲ့တော့တနစ်ခွဲရဲ့ဒီမှာကုလာခွဲရဲ့အတွားကုလာခွဲအပြန်ကုလာခွဲဆိုတော့တနစ်ခွဲနဲ့တနစ်ခွဲဆိုတော့တုံးလေးနှစ်ဖြစ်နေအဲ့တော့သွားတဲ့ခရီးအ ဒီကိုတွေးတဲ့ကိုထုတ်လို့ရတယ်။ ဒီဟိုပါပေါ့နော်ကုခန်းနဲ့ဆိုရင်ရေမရှိဘလို့ရှင်းတယ်လို့လုပ်လို့ဆိုတာပေါ့နော်ဟုတ်တယ်အဲ့တော့နောက်တစ်ခုအပါလဲဆိုတဲ့အခါကျဒီမှာအစားအောက်ကပါလဲဆိုတော့အဲ့လောက်ဝေးတဲ့ခရီးတွေမကဘူးဘယ်လောက်ထိစဉ်းစားလဲဆိုလို့ရှိလို့ရှင်ဒီစက်ကြဝလာနေနောက်စက်ကြဝလာကိုသွားကြမယ်ဆိုတဲ့ရည်ရွယ်ချက်တောင်ရှိပါတယ်အဲ့လောက်ဝေးတဲ့ခရီးကိုသွားမယ်ဆိုလို့ရှိလို့ရှင်ဒီပေါင်းများစ
တစ်ချိန်ကျရင်ကုန်သွားမှာပဲအဲ့တော့ဘာလို့ဟာဘာလို့စဉ်းစားနေလဲဆိုလို့ရှိရင်ကျွန်တော်တို့ NASA Center ရှိတယ်လေ Johnson Space Flight Center ဆိုတာ Texas မှာရှိပါတယ်အဲ
့
သူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီးစိုက်နော်ရက်တက်ပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီးပြန်ရအဲ့အစီးပြန်စိုက်ပေါ့နော်အဲ့ဒါအဲ့တော့ဆိုစပါးစိုက်တယ်ဆိုလို့ရှိလို့ရှိရင်နော်
ဒီ
ပြုတ်ကျဲတာကနေပြီးတဲ့ကတောက်ရိပ်ထဲဒီက3-4 လလောက်ကြာတယ်အဲ့လောက်ဒီမဆောင်နိုင
်
အချိန်တိုတိုအတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော်ဒီဘွားအခုနောက်ပိုင်းတွေ့တဲ့ဟာတော့ပဲပန်ပေါက်လို့ဟာမျိုးဟိုပါပြောနော်အပင်တွေစားတွေ့ပါတယ
်အဲ့ဆို
ဟိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲအားမရှိတဲ့အချိန်မှာဒီအသီးအနှံတွေပေါ့နော်ဒီအသီးအနှံတွေကိုဘယ်လိုဆွဲရမရှိပဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော်ဥမာအပြင် hydroponic ပေါ့နော်ရေထဲမှာရေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်ဒီတွေစိုက်တယ်အခုတလောရဆိုလို့ရှိလို့ရှိရင်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြည့်ဆိုင်ရာအာကာသစခန်းထဲမှာကိုယ့်အကူစိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့ရအောင်ရပြီပေါ့နော
်အဲ့ဒါတ
ောက်ဒါအစားတောက
်
လေးရှူဖို့အရေးကြီးတယ
်အ
ဲ့လေးရှူဖို့အရေးဆိုတာအင်္ဂါဂျိုပေါ်မှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုပေါ်မှာရှိတာကာဗွန်ဒိုင်အောက်ဆိုက်များတယ်ဆိုလို့ရှိရင်ကာဗွန်နဲ့dioxide ဆိုအောက်ဆီဂျင်လေအဲ
့တော့
ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်ဟာအဲ့ဒီပညာလေးဟာဒါတစ်ခုပေါ့နော်ဒါလေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးစွန့်တာဆိုလို့ရှိလို့ရှိရင်ဘလို့အညစ်အကြေးစွန့်မလဲဘလို့ဟိုပါပေါ့နော်ဒီကိုယ်တွင်းကျန်းမာဖို့တန့်ရှင်ဖို့အတွဲအဲ့အဲ့ဒီဟာလေးပေါ့နော
်အဲ့ဒ
ါလေးလောက်ချက်လုပ်နေကြပါတယ
်ဟုတ်ကဲ့ဒါသူတေသနာလေးလောက်တာကျိုးပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်အ
ဲ့တော့အခုအင်္ဂါဂျိုဘောမှာအခုလောလောဆယ်ရောသူတေသနာလုပ်ပြီးတော့ဟိုလွှတ်ထားတဲ့ဆက်ရုပ်တွေရှိတယ်လို့သိရပါတယ်။ဒါနဲ့သူတွေကဘာတွေလုပ်နေပါလဲ။ဘာအတွက်ကို
အဓိကကတော့
ပြောပြပေးပါဟုတ်
။ဟုတ်ဟုတ်ကဲ့ပြောပြပါမယ်။အဓိကကတော့ဗာလဲဆိုလို့ရှိရင်အင်္ဂါဂျိုလွန်ခဲ့တဲ့10နှစ်15နှစ်လောက်မကကလေးကနေပြီးတော့သူတို့ကင်းထောက်ဂျိုတွေဂျိုတုတွေပို့ပြီးတဲ့အခါကျဒီကနေပြီးတော့လှမ်းကြည့်အဲ့တော့အင်္ဂါဂျိုကကဘာလိုပဲဟိုပိုလာကက်တစ်ဆိုတာရှိတယ်လေအဲ့
တော့
ရေရှိတဲ့နေရာတွေပေါ့နော်စောင်းတင်းကြလို့ရှိရင်အဲ့နေရာတွေဖွေးသွားတော့ဒီနေရာတွေမှာရေရှိတယ်ပေါ့နော်ဆိုပြီးတဲ့အခါကျတော့ဟိုလူသွားတယ်ဆိုလို့ရှိလို့ရှိရင်လူကရေပေါ်မူတည်ပြီးတော့အသက်ရှင်ရတော့အ
ဲ့
တော့ရေရှိတဲ့နေရာကိုလွှတ်မယ်ဆိုရေတကယ်ပဲရှိရလားဆိုတာပေါ့နော်အဲ့ဆိုတော့အဲ့ဒါအဲ့အတွက်တိုင်းတာဖို့အတွက်ကိုစက်ရုပ်တွေလွှတ်ပါတယ်အဲ့တော့စက်ရုပ်တွေကပါလဲဆိုတော့အင်္ဂါဂျိုပေါ်မှာကျွန်တော်တို့အင်းအားကန်ကြီးလို့အင်းလေးကန်ကြီးလို့ရေတွေရှိတာမဟုတ်ဘူ
းဟုတ်ကဲ
့သူ့ရဲ့ရေကြီးအောက်မှာအင်္ဂါကျူရဲ့လေးစွာအောက်မှာဗျာတေပေါင်းမြောက်များစွာမှာနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်းတန်းပေါင်းမြောက်စွာစာရေရှိခဲ့ပူတယ်ဒါဆိုလို့ရှိလို့ရှိရင်တော့သတ္တဝါတွေလည်းရှိမှာပဲဆိုပြီးတဲ့အခါကျတော့ပထမဦးဆုံးစထွက်တာတော့ရေရှာထွက်တာပေါ့အ
ဲ့
တော့ရေရှာထွက်ရုံနဲ့မကဘူးအင်္ဂါကျူပေါ်မှာဘယ်လိုတတ်ထုမျိုးတွေရှိတယ်လဲဆိုတော့ဘူမိဗေဒဆိုင်ရာလေးလာမှုတွေအများကြီးလောက်ရပါတယ
်
အင်္ဂါကျူကဘယ်လောက်ပူလို့ဘယ်လောက်အေးတယ်လဲပြီးတဲ့အခါကျတော့ရေကိုးရေငွေရှိသလားမရှိဘူးလားအဲ့ဒါတွေသူတည်တနာလောက်ရတယ်နောက်ပြီးတဲ့အခါကျတော့ဒီမြေကြီးတွေကနေပြီးဆက်ရုပ်တွေကသူတို့ဟာသူတို့သူကဒီကနေပြီးတော့အဝေးရံနေလှမ်းပြီးညွန့်ကြားလိုက်လို့ရှိလို့ချင်း10မိနစ်လောက်တော့ကြာတယ်10မိနစ်လောက်ဆိုလို့ရှိရင်ဟို signal ရောက်သွားတာနဲ့သူကပါလဲဆိုအဲ့ဆက်ရုပ်ကမြေကြီးကိုတူးတူးပြီးလို့ပြောတယ်သူကိုယ်တိုင်အဲ့ဒါကိုပါခေါ်လဲဆိုခရင်လေးနဲ့ကော
သူကသ
ူ
ဆန်းတ
တ်တယ်သူကသူဆန်းအဲ့ဒီအခါကျတော့
အဲ့
ဆက်ရုပ်တစ်ခုလုံးကိုနိုင်ကိုကပါလဲဆိုလို့ရှိလို့ချင်းသူကိုယ်တိုင်ကားမောင်းသွားကောက်တိရိုက်တဲ့ကားလောက်ရှိတာပေါ့
အဲ့
ကားမောင်းသွားပြီးတော့ဒီဓာတ်တထုတွေကိုကိုယ်တိုင်နှိုက်ဒူးရှာ
ဒီဆန်
တာဆန်တာပြီးတဲ့ခါကြလို့ရှင်အဲ့ဒီဒေတာတွေကိုကဘာကိုပြန်ပို့
ဟုတ
်ကဲ့ပေါ့နော်အဲ့လိုလုပ်နေတာရှိပါတယ
်ဆိုတော့ဒီလောက်ပေါ့နော်ချက်အခုမှအင်္ဂါဂျိုအကြောင်းလည်းဘာမှမသိသေးပဲနဲ့လူနေဖို့လုပ်နေရဆိုတော့ဒီရည်ရွယ်ချက်ကဟိုကအောင်မြင်တယ်လို့အောင်မြင်တယ်ထင်လို့လုပ်နေတာပါလ
ားအောင်မြင်ပါပ
ါ
အောင်မြင်ပါပါအောင်မြင်ပါနောက်အမေရိကန်တနိုင်ငံနဲ့လုပ်တာမဟုတ်ပါဘူးကဘာမှာရှိတဲ့အဲဒီစက်မှုလက်မှုထွန်းကားပြီးတော့သူဟိုကအာကာသတုတေသနာကိုအရန်ကိုစိတ်ဝင်စားစွာလုပ်နေရုရှားလည်းပါပါတယ်အာပြီးတဲ့အခါကျဂျာမနီပါပါတယ်ပြင်သစ်ပါပါတယ်အီတလီပါပါတယ်အင်္ဂလန်ပါဂျပန်လည်းပါတယ်ကနေဒါလည်းပါတယ်ပေါ့နော်နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်အဲအကုန်လုံးစုပေါင်းပြီးတဲ့အခါကျတော့ဒီအင်္ဂါဂျိုပေါ်ကိုဟိုလူတွေနောက်နှစ်တရားစသည်ဖြစ်စေပေါ့နော်အဲကြလို့ရှိလို့ရှိရင်သွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြီးတဲ့ခါကျသူတည်တနာရီလုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အာသွားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုအင်္ဂါဂျိုမသွားခင်ပေါ့နော်သူတည်တနာရီလုပ်နေတာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာပါ
ဆိုတော့ဒီ
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအခုက နော်ဒီနေရာမှာပဲနေလို့ရလားမရလားစမ်းသပ်နေတာရှိပါတယ်ဘယ်ဘယ်အချိန်နေများရှိပါပြီလဲ
အဲ့ဒါဟုတ်အဓိကပါလဲဆိုတဲ့အခါကျတော့ကမ္ဘာဆွဲရလုံးဝမရှိတဲ့နေရာမှာလူတွေနေတဲ့အခါကျလို့ရှိလို့ရှိရင်ဟိုဟာစိတ်တက်ရေးအရာရဟိုဟာပေါ့နော်ဒီစဉ်းစားတာတွေးခေါ်တာတွေကအစားပြောင်းသွားတယ်ဆိုတာရှိတယ်နောက်တစ်ခုကပါလဲဆိုလို့ရှိလို့ရှိရင်လူတွေဒီကမ္ဘာဆွဲရမရှိတဲ့အခါကျအယိုးပွားယောဂဖြစ်တယ
်ဟု
တ်အဲ့ဒါအဲ့ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုအခုတိစုံစမ်းတုံးပါပဲအဲ့တော့ဘလွန်ခဲ့တဲ့ဟိုပါပေါ့နော်ဟိုလာတိတ်မကြိုက်သေးတေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာဂတသူရဲ့ကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည်ဆိုင်ရာအာဂတစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင်းလာတဲ့အခါကျတော့သူကဘာပေါ်လေးရောက်သူလမ်းကိုယ်လည်းမလျှောက်နိုင်ဒရင်တရားဖြစ်နေအဲ့အဲ့ဒါမျိုးပေါ့နော်နောက
်
ဒီအကတသခန်းထဲမှာဟိုအကြာကြီးနေတဲ့အခါကြလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်အမှန်ကြီးအကို2ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်စမ်း
ခဲ့တဲ့အခါကျတော့ကျွန်တော်ပြောမှုတယ်ထင်ပါတယ်အဲ့တော့ဘာလဲဆိုတော့အမှန်ကြီးကိုဖြစ်ပြီးတဲ့အခါကျတော့
ဒီ
အပေါ်မှာစားတဲ့အတိုင်းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဒါစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတဲ့အခါကျတော့ဟိုဟိုရင်းပေါ့နော်အပီဆိုင်ရာအာကာတာစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်အာသူပြောပြသူစစ်လိုက်တဲ့အခါကျတော့သူစမိတ်လာတယ
်ဟု
တ်တတိမိတ်မိတ်လာတယ်ဆိုလေဟိုဟိုအလွန်ခဲ့တဲ့ဟိုဟာပေါ့နော်မနေ့ကဘာစားလဲဆိုတော့တခါကြီးကြာရင်သူမမှတ်မိတော့ဘူးပေါ့နော်အဲ့ဒါဆိုတော့ဘာကြောင့်ဖြစ်တယ်လဲပေါ့ဒီပေါ်မှာဟိုကဘာပေါ်မှာရှိတယ်သူဟိုဟာပေါ့နော
်ဟို
အဲဖွားပွက်တော်ကတော့ဘာမှမဖြစ်ဘူးသူကမနေ့ကဘာစားလဲလဲမှတ်မိတယ်ပြီးခဲ့တဲ့3ရက်လောက်ကဘာစားလဲဆိုတာလဲမှတ်မိတယ်ပေါ့နော်ဆိုတ
ော့
ဟောအဲ့ဒါမျိုးပေါ့နော်အဲ့ဒါကြီးပါလာတာပေါ့နော်ဒါပြီးတော့ကျမကြီးတော့နှစ်ဟိုဟာတစ်နှစ်လောက်နေခဲ့တဲ့အခါကျတော့ကျမကြီးဘယ်လောက်ထိပြောင်းလဲသွားလဲဆိုတဲ့ဟာတွေလည်းလေ့လာတာရှိပါတယ
်ဟု
တ်ကဲ့ဒါတွေဟာအိုးအင်္ဂါဂျိုတဲ့ဒီတဲ့မကဝေးတဲ့နော
်ဒီ
ဟောနော်ဒီစက်ကြဝလာအစွန်ထိသွားတဲ့အခါကျလို့ရှိလို့ရှိရင
်ညာ
တွေကိုကြိုပြီးလေ့လာနားလေတိထားမှဟာ
ဟုတ်တယ်ပေါ့
ကြိုပြင်ထားမှရမယ်ကိစ္စတွေပါဟု
တ်ကဲ့ဟုတ်
ပါတယ
်ဆရာအဲ့ဒီလိုမျိုးသွားရဆိုလို့ချင်လူရဲ့ချမ်းမရဲ့အစာပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဒါတွေကိုစီစဉ်တယ်စီစဉ်တယ်ဆိုတော့အခုမှန်းထားတာပေါ့နော်ဒီအင်္ဂါဂျိုကိုအင်္ဂါဂျိုပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ချင်လူကိုလွှတ်တင်နိုင်မလဲ
အဲ့နောက်15နှစ်ဆိုတဲ့အခါကျတော့
2030
30လောက
်
နော်30နဲ့35ကြာလောက်မှာဆိုလို့ရှိလို့ချင်သူတို့စသွားဖို့အတွက်ကိုအင်္ဂါဂျိုပါတော့ဘူးအတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့
အ
ခုဒီ NASA ကဒီအင်္ဂါဂျိုပေါ်မှာသွားပြီးတော့နေဖို့လုပ်တာ NASA တခုရဲ့လုပ်တာလားတခြားဘယ်အဖွဲ့တွေပါလဲပြောပြပေး
ဩဒီဟိုဟာအင်္ဂါဂျိုကိုသွားပြီးတော့ဟိုဒီသွားဖို့အတွက်ကိုအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာကာသတုတေသနအမေရိကန်အစိုးရထောက်ပံ့ထားတာပေါ့နော်အဲ့တော့ဒီဌာနအမေရိကန်အစိုးရတယ်မဟုတ်ပါဘူးတခြားကောမှာရှိတဲ့တခြားနိုင်ငံတွေကဥပမာအဖြစ်ရုရှားကလည်းအာတွားဖို့ကြိုးစားနေပါတယ်အာထိုနည်း၎င်းပဲအာတရုတ်ပြည်သူတမရနိုင်ငံကလည်းသူတို့တွားဖို့အတွက်ကိုအာကာသယဉ်မှုတွေနဲ့ဒီအင်္ဂါဂျိုပေါ်ကိုဟိုဟိုခြိခြားဖို့အတွက်ကိုဆွဲဟာပါပါတယ
်ဒါ
သူတို့ကြိုးစားနေတဲ့အထက်မှာလူရောက်ဖို့အပြင်နောက်ဘယ်လိထောင်စဉ်းစားနေတယ်ဘယ်အထိထောင်စဉ်းစားနေလဲဆိုတဲ့အခါကျတချိန်သောအခါမှာကဘာပေါ်မှာရှိတဲ့တန်ရာဇာတတွေမရှိတော့ဘူးဆိုလို့ရှိရင်အင်္ဂါဂျိုပေါ်မှာရှိတဲ့တန်ရာဇာတတွေကိုဟိုမာရင်ပဲတော့အေးဟိုပါပေါ့နော်အေးဂျိုတန့်စင်ပြီးတော့ပြန်ယူလာပြီးတော့ဒီမှာတုံးလို့ရမလားအဲ့အဲ့ဒီအထင်ကိုတော်တော်ကိုဟိုပါပေါ့နော်စဉ်းစားနေကြပါတယ်စီးပွားအဖြစ်ပေါ့နော
်
ဟုတ်ကဲ့
အခုလုံးနဲ့ဖြေချပေးတဲ့အတွက်ဥပဒေတ
က်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဗီယိုအမေရိကန်တန်ကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတောတာရှင်တို့ဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေနန်ခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ32 40 49တို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တင်းစားဆရာဦးစီစုအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့ကဘာတလောထူးခြားဆံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင
်ဗျမင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုမှာကမေလရဲ့ဒုတိယတနင်္ဂနွေနေ့ဒီကနေ့မေလ14ရက်နေ့လို့နေမျိုးကိုအမေများနေ့ရဲ့လို့သတ်မှတ်ထားတာပါမိခင်ဆိုတာလဲလူတိုင်းဥထိတ်ထားတဲ့ပုံကဖြစ်လို့အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုထိတ်မှတ်ထားဂုဏ်ပြုတာတွေကဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါနော်ဒီနေ့ကြားရောက်တဲ့မိခင်များနေ့မှာ VOA တချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေမေတ္တာတီးလေးတွေနဲ့ဂုဏ်ပြုစကားတွေပါလာပါရဲ့VOA Facebook တော်ရရှင်ဇော်မျိုးထွေကသမရကန်းချီရက်ွက်ဒလာမျိုးနယ်ကမေမေတော်ထေးချီအတွက်မိခင်များနဲ့ဂုဏ်ပြုတိလက်ဆောင်တပုတ်ပါပါတယ်။ဥဝါကာဆိုတဲ့ Facebook ပေါ်ကတော်ရရှင်ကတော့ရန်ကုန်တိုင်းတာကိတရှုကင်းနာအင်ယာမှာနေတဲ့ကျွန်တော်ရဲ့ချစ်မေမေတော်တနန်းဝင်းအတွက်ပါ။ဗိုလ်ဖြူရဲ့အမေရုပ်ရည်တချင်လေးတောင်းဆိုချင်ပါတယ်တဲ့။အီးမေးလ်ကတော်ရရှင်တယောက်ကလည်းအမေများနဲ့အတွက်ဗိုလ်ဖြူတည်ဆိုထားတဲ့ဆက်ရည်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။ထိုင်းနိုင်ငံဖူကက်မြို့ကတာကြီးဖြစ်တဲ့အောင်ကဝင်းကတော့ဘကိုးတိုင်းကဝါမြို့နယ်အောင်ကောင်းညွန့်ကျေးရွာနေမိမိတော်တင်တို့အတွက်မင်းကျုံဆိုရဲ့မိဘတိုင်းရင်မာတခြင်းလေးထုံလင့်ပေးပါဆိုတော့တောင်းဆိုလာပါတယ်။သရရှင်အာကြီးကတော့ရန်ကုန်တိုင်းထဲတပင်မြို့နယ်လှဲစိတ်ဆန်ပြကျေးရွာနေချစ်မိမိဒေါခင်တန်းရွှေအတွက်တခြင်းလေးနဲ့မိမိကိုဂုဏ်ပြုချင်ပါတယ်။ရန်ကုန်မှာရှိတဲ့တားချစ်တဲ့မိမိဒေါသူစာမြင့်အတွက်ဝါရှင်တန် DC ကိုရောက်နေတဲ့တားဖြစ်သူတန်ထွအောင်ကအမေများနဲ့အမတ်တရားမေတ္တာတေးလက်ဆောင်တခြင်းတပုတ်ပါပါရဲ့ရှင်။အာလုံတောင်းဆိုထားတဲ့တခြင်းနဲ့တပုတ်စီမထုတ်လွှင့်ပေးနိုင်လို့ဗိုလ်ဖြူတည်ဆိုထားတဲ့အမေရုပ်ရည်ဆိုတဲ့တခြင်းလေးနဲ့ဒီသောရရှင်အာလုံရဲ့မိခင်ကိုမေတ္တာတေးလက်ဆောင်ပါခြင်းပါရဲ့ရှင်
။မလုံဆန်းနိုင်သင်္ခါရအမေရဲ့ဘဝဒီအချိန်မှာဆရာထောင်ရဲ့ဒီ
မေမေဒေါ်မီရီဆိုင်တောင်တွေထွေနေရင်မေမေနေကောင်းလားတချင်လေးတောင်းဆိုပါရစေ VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာသူကတော့ရဲမြင့်သူဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်ကကျွန်တော်ချစ်တော်ကျွန်တော်ရဲ့မေမေဒေါ်ချစ်ကြည်သိန်းအတွက်တေးတန်ရှင်ထွေနေရင်မေမေနေကောင်းလားဆိုတဲ့တချင်လေးတောင်းဆိုချင်ပါတယ်အဝေးရောက်သားမိုင်းစုပြောစစ်သွေးထင်တောင်းဆိုလာပါတယ်ချန္နာပူကတော့မိခင်အားလုံးအတွက်မေတ္တာတည်လက်ဆောင်တစ်ပုတ်ပါပါတယ်သားဖြစ်သူကျော်လင်းမောင်ကပခုတ်ကူကမိမိဒေါက်ခင်မာကြီးအတွက်လဲထူဝင်တဲ့မိခင်မြတ်တာဖော်ထုတ်တဲ့တခြင်းတပုံနဲ့မြတ်တာတေးလက်ဆောင်ပါပါတယ်။မိမိနားဆင်နိုင်ပါစေတဲ့။ကိုစိုးလင်ကတော့မေလ14ရက်နေ့အမေရိကန်ပြည်အောင်စုမိခင်များနေမှာအဝေးတနေရာမန္တလေးမှာနေတဲ့ကျွန်တော်အမေဒေါက်ခင်တို့အတွက်ထူဝင်တဲ့နေကောင်းလားမိမိတခြင်းလေးတောင်းဆိုကြပါတယ်။န Now, Brahmi, Alo Twene, and me so twele, did the Chinico, Tolan Pima, Pue, Jesu de Mai, Lusula Mai, Mimi Nigala de Chino, Twee, Lusuta Baisha.
Mimi, Tati, Mimi, Sing a Jimmy, Chitini, Ivani, Gutaya, Bate. Mimi, Luna, Yakabia, Santi, maybe that in the dark. Mimi, so then to obey Mimi, Nikola, Mimi.
ဒီရပြင်းနဲ့တောင်ကြီးကမဲမဲဒေါ်သိမ့်မေအတွက်တော်ဝါရှင်တန်ရောက်တမင်းငယ်ရင်းကမေတ္တာတိလက်ဆောင်တချင်းတပုံးနဲ့ကတော်ပါတယ်။တထိုးကြီးမျိုးကချင်းမေမေဒေါ်ရင်ရင်မေအတွက်တော်တမင်းဖြစ်တဲ့ခင်မာတစ်ကအမေများနဲ့အမတ်တရားဒေသချင်းတောင်းဆိုပါတယ်ဆိုပြီးစာရေးလာပါတယ်။မြို့မြို့သူကလည်းရန်ကုန်တိုင်းကော်မွန်မြို့နယ်တကူပုံယူအမနေတဲ့ချင်းမေမေဒေါ်ဆန်းဆန်းအေးအတွက်ပါတယ်။ ညတာတိလက်ဆောင်ပါပါရှင်ချစ်ချစ်မေမေတော်မေမေလိုက်အတွက်တမီးလေးအီတန်စင်ကဝါရှင်တန်ဒီစီကနေအမေများနေအမတ်တရားညတာတိလက်ဆောင်တခြင်းလေးတောင်းပေးလိုက်ပါတယ်မေမေနဲ့လည်းမကြခင်ပြန်ဆောင်ရဖို့အတွက်အရန်ကိုမျှော်လင့်နေပါတယ်တဲ့တမီးလေးအီတန်စင်ဖြစ်ပါတယ်အိုင်ရင်စင်မာမြင့်တီးဆိုထားတဲ့တမီးရဲ့မေမေဆိုတဲ့တခြင်းလေးနားဆင်ကြပါဦးနော် ချစ်မေမေဒေါ်အေးဆန်အတွက်အမေနဲ့ရွာကိုလွမ်းနေဆိုတဲ့အမတ်တရားတခြင်းလေးတောင်းဆိုခြင်းပါတယ်။အေရီတိုင်းရေကြီးမြို့နယ်ကွင်းချောင်းကျွော်ကမေမေဒေါ်လှိုင်ဖို့အတွက်ဂုံပြုတခြင်းလေးဖြစ်တဲ့ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တခြင်းလေးနဲ့မေမေကိုဂုံပြုခြင်းပါတယ်။ဗီဒီယိုကိုအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ပင်တရားကနိုင်လင်းထုံးကလည်းစာရေးလာပါတယ်။ရန်ကုန်တို တောင်းလာသူကတော့ညောင်ရွှေတောင်းရှစ်လို့ရေးထားတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။ကြားပဲကြီးဆိုတဲ့တော်ရရှင်ကလည်းဟင်္ဒရာထွန်းရဲ့အမေတစ်ချင်းတစ်ပုတ်တောင်းဆိုချင်ပါတယ်။ပသိမ်တောင်မော်ကအမေဒေါက်ခင်ကြီးအတွက်ပါတယ်။ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တချင်းလေးနဲ့မိခင်ကိုကြတော့ပါတယ်နော်
။ညို့ကြီးပြန်ရင်ရောက်တာသုံးနဲ့သုံးလီကြာရင်မင်းပညာဝေးမိကပေးနေတနေရင်မသာကြွရတဲ့ရွာနဲ့အနေဝေးပြီးမယ်
ဆိုထားတဲ့သတင်းကိုအပုပ်စစ်မထုတ်လွှင့်ပေးနိုင်တာကိုတောင်းပန်ချင်ပါတယ်နော်။နောက်မဲ့တင်းငွေအမေများနေအတွက်သတင်းတောင်းချင်ပါတယ်ဆိုတော့စာချုပ်ရေးလာတဲ့တောရရှင်ကတော့တက်မဟာနှစ်ကစောချင်မှာဖြစ်ပါတယ်။သူကတော့ခရီးရန်ဘဟုဆက်ချောက်ချင်ညကွန်ဂရက်မှာခရီးရန်ဘဟုမှာဘာတာဝင်မှာပေးမခံရတဲ့ကျွန်တော်ရဲ့ခရီးရန်မျိုးသားခေါင်းဆောင်ဆီယမာဂျီနော်စီဖိုရာအတွက်မျိုးကြီးရဲ့အမေတင်းတော ်ရူလာဆရာကတော့ဒေါက်တင်ရွှေနဲ့ဆရာမနော်အောင်များတို့တွေကိုအောင်တိုက်ကမိခင်ညစ်တာဖွဲ့ဆိုတဲ့ဒေတာဘုံနဲ့မြစ်တာဒေလက်ဆောင်ပါပါတယ်မေမျိုးမြက်ကတော့မေမေဆုံးတာ26နှစ်ရှိသွားပြီသတိရလိုက်တာမေမေရဲ့ငါကြော်ထားရဲ့စင်းနဲ့ထမင်းနေပြီးတော့ခွန်ကျွေးခဲ့တဲ့ရာသာကဆွဲချန်နေတော့မဲဆိုရင်ယုံမမလားတဲ့မျိုးကြီးတည်ဆူထားတဲ့အမေဆိုတဲ့တခြင်းကိုငါစင်ပါတော့
အိမ်မရရဲ့ညာတိုင်းမှာချောတဲ့ကမြေတန်တွေကြာရောက်သေးပါမိုင်းရဲ့ကမြေလက်ပြခုလို့ရှိမှုဝေဆုံးရဲ့ဝေးပါဘဝရဲ့ချာရာသာအမေကိုတန်းစားရှိအမေရဲ့ကြံစာကိုနေတိုင်းခါတော့ရံဆုံးခြင်းပါပြီဝဲရရတဲ့နေအများဝဲရတဲ့နေသာဖြစ်ကြလို့နေပြီရံဆုံးရန်ချိန်ပါအကျေရနေ
ညာနဲ့မြစ်တာဒေးလက်ဆောင်ပါလာကြတဲ့အချိန်မှာအခောက်တိုင်းမပါမဖြစ်တဲ့ချင်းလေးဖြစ်တဲ့အမေရင်တချင်းလေးနဲ့လည်းမိခင်နဲ့အားလုံးကိုလက်ဆောင်ပေးချင်ပါတယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်ပဇွန်မြောင်းစံပြချေးရွာကအမေဒေါ်ရင်ချီအတွက်အစိုးရထွင့်တဲ့အမေအိမ်တချင်းလေးတောင်းဆိုချင်ပါတယ်တဲ့ကြော်စင်မှာသူကကျေးဇူးမမေ့ပါဘူးလို့ဆိုလာပါတယ်။စိတ်ငြိမ်ရမမေ့ဒေါ်ချီချူခိုင်အတွက်တောင်းငယ်လေးတွေကအမေများနဲ့အမတ်တရအမေအိမ်တချင်းလေးထောက်လွင့်ပေးပါလို့လည်းတောင်းဆိုလာပါတယ်။ရတော်နှင်းကတော့မော်ဘီမြို့ဖျားကြီးလည်းကချစ်မိမိဒေါခင်ရီအတွက်အမေရင်တချင်လေးတောင်းဆိုပါတယ်။ဥထိုက်ကလည်းတပိတ်ချင်းမြို့ကချစ်မိမိဒေါခင်ရွှေအတွက်အမေများနဲ့အမတ်တရားတေးတချင်းမေတ္တာတိလက်ဆောင်ပါလာပါတယ်။ကဝေါမြို့နယ်ဝဲပဒံစံပြကြေးရွာကဂျေဆုရှင်မိမိဒေါကလီအတွက်အမေများနဲ့မမေတရီနဲ့တချင်တောင်းဆိုခြင်းပါတယ်လို့လည်းကိုမျိုးကစာလေးရေးပို့လာပါတယ်။ကျွန်တော်နာမည်စာစောကဘောတူပါဆိုတဲ့တော်ရရှင်ကတော့ကျွန်တော်မိမိအတွက်ထူးဝင်တဲ့အမေတချင်လေးတစ်ပုဒ်ထုတ်လွှင့်ပေးပါတဲ့။ရဝေးရန်နေအားလုံးမှရှိကြပါမယ်လေ။အမေအိမ်ကခွာလာရတဲ့တောင်းငယ်သမီးငယ်တွေအားလုံးအတွက်မရှိမဖြစ်အရန်လဲခံစားရတဲ့တချင်လေးဖြစ်တဲ့အမေအိမ်ဆိုတဲ့တချင်လေးကိုနားဆင်ကြပါအောင်နော်။ဒီတစ်ခါတော့ထူးဝင်တဲ့အမူရင်းတချင်ကိုဟိမာနီဝင်းပြန်ပြီးတည်ဆူထားတာကိုထုတ်လွှင့်ပေးလိုက်ပါတယ်။အမေအိမ်တချင်လေးနဲ့ပဲကဘာဘောကမိခင်များအားလုံးကိုဥညွတ်ကြတော့ပါလိမ့်ရှင်
။လောကရေလမ်းများပေါ်လျှောက်သွားခြင်းနဲ့မုန်းပန်းလွန်နေ။လုံလာကလွန်စလုံးတန်တားမိရင်အမင်းရဲ့အင်ကူ။အင်းများနဲ့အမင်းရဲ့မြစ်တာရိမ့်နေဝီးကဲ့သို့မူ။ခါတလေပြန်လေကျွေးရှင်မပေါ်ကြည့်ခွေချက်သွေးရဲ့အိမ်မရှိ위ကြရဲ့
ဒါကတော့မအီတန်နာကျော်ရဲ့မြန်မာပြည်ကပီဇာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။ကဘာနှံ့ကမိခင်များအားလုံးကိုစိတ်ချမ်းသာကြမ်းမာကြပါစေခင်ဗျာ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ကြားပြရွေးကောက်ပွဲပြည်သူတွေဘာကြောင့်စိတ်ဝင်စားမှုတင်ဆက်တာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကရရဲ့ပိုင်းကကျင်းပတဲ့ပြည်တော်စုညီညွတ်ရေးဆွေးနွေးမှုဘူးတွဲကော်မတီ UPD JC ကနေထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုချနိုင်ခဲ့ပါတယ်။အဲ့ဒါကတော့ပြည်နယ်တွေအားလုံးကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရရှိရေးသဘောတူခဲ့ကြတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအစိုးရအဆက်ဆက်ကိုတိုင်းရင်းသားအားလုံးလိုလိုကလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့ကြပါတယ်။အကြောင်းကတော့ဒဏ်သူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပါခေတ်ဆက်ဆက်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစိုးရတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပေးဖို့ဝေးလို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကလုံးကိုတော့လက်ခံခဲ့တာမဟုတ်ပါဘူးပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ရောက်မှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့စကားပြောဆိုလာပါတယ်အခု NLD အစိုးရလက်ထက်မှာဆက်ပြီးအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောနိုင်တဲ့ပြည်내တိုင်းကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်သဘောတူညီချက်ရခဲ့ခြင်းပါပဲပြည်နယ်တွေရဲ့ကိုယ်ပိုင်ဖွဲ့စည်းပုံဟာတိုင်းသာဒဏ်သူတွေအတွက်ဘလောက်အရေးပါသလဲအခုဒီဆွေးနွေးမှုရလဟာတကယ်တိုးတက်မှုတစ်ခုလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်ကျင်းပခဲ့တဲ့ UPDJC ဆွေးနွေးပွဲမှာနိုင်ငံရေးကဏ္ဍအောက်ကအမျိုးသားဒဏ်သူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးဖက်ဒရယ်ပြည်ထောင်စုမူပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးစတဲ့အချက်ခုနှစ်ချက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်ကမှဘာသာရေးနဲ့နိုင်ငံရေးရောရှက်တဲ့ကိစ္စကလွဲပြီးကြံကောင်းစဉ်အားလုံးကိုသဘောတူညီချက်ရခဲ့ကြရမှာပြည်နယ်ရေးအနေနဲ့ကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုတာလည်းပါဝင်လာတာပါ။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ပြည်နယ်ရေးဟာဖွဲ့စည်းပုံပြဋ္ဌာန်းချက်နောက်ဆက်တွဲဇယားနှစ်ပါကိစ္စရပ်တွေကိုသက်ဆိုင်ရာလွှတ်တော်အသီးသီးကနေဥပဒေရေးဆွဲပြဋ္ဌာန်းနိုင်ပေမယ့်ကိုယ်ပိုင်ဖွဲ့စည်းပုံရေးဆွဲအသုံးပြုနိုင်ရေးကိစ္စကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါအပြင်ဇယားနှစ်မှာခွင့်ပြုထားတဲ့အချက်တွေကလည်းနည်းနေတဲ့အတွက်ပြည်နယ်နဲ့တိုင်းတွေအနေနဲ့လုပ်ပိုင်ခွင့်နည်းနည်းလေးပဲရှိတယ်လို့ဆိုရမှာပါ။အခုသဘောတူလိုက်တဲ့အချက်မှာပြည်နယ်တွေအနေနဲ့ကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်တယ်ဆိုပေမယ့်တည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေဘောင်တဲကပဲရေးဆွဲရမယ်အပြင်တီထောင်စုဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုတဲ့လောက်ကိုပဲပြဋ္ဌာန်းလို့ရမှာပါ။ဒါအပြင်အဲ့ဒီရေးဆွဲထားတဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေဟာတီထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမကိုက်ညီအငင်းပွားခဲ့ရင်တီထောင်စုအစင်းကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကိုနာခံရမယ်လို့လည်းဖော်ပြထားပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာတိုင်းနဲ့ပြည်내14ခုရှိတဲ့အနေနဲ့2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းနဲ့ပြည်내12ခုရဲ့လွှတ်တော်တွေမှာအမတ်အများစုနေရာရပြီးလွှမ်းမိုးထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ရခိုင်မျိုးသားပါတီကအမတ်နေရာအများစုနဲ့လွှမ်းမိုးထားပြီးရှမ်းပြည်နယ်လွှတ်တော်မှာတော့ပြည်ခိုင်မျိုးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေပေါင်းရင်အများစုနေရာယူထားနိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်လွှတ်တော်တွေဟာပြည်အောင်စုလွှတ်တော်နဲ့မဆိုင်ပဲစီးကြစီလို့ဖြစ်နေတာကြောင့်အဲ့ဒီ NLD လွှမ်းမိုးနိုင်ခြင်းမရှိတဲ့လွှတ်တော်နှစ်ခုရဲ့ဆုံးဖြတ်ချက်တချို့ဟာအငင်းပွားစရာဖြစ်နေပါတယ်။ဥပမာအားဖြင့်ပြည်အောင်စုအစင်းကဖွဲ့စည်းထားပြီးကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဗီအနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရခိုင်ပြည်နယ်လွှတ်တော်ကလက်မခံတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်တော်စုအစင်းလွှတ်တော်ကရောပြည်တော်စုအစိုးရကပါတစုံတရာတုံ့ပြန်တာမတွေ့ရပါဘူး။လာလူရှမ်းပြည်နယ်လွှတ်တော်ကလည်းမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ကိုမတရားအသင်းဖွဲ့တွေအဖြစ်ဆုံးဖြတ်ကြေညာထားပါတယ်။ပြည်တော်စုလွှတ်တော်ပြည်တော်စုအစိုးရရဲ့သဘောထားနဲ့ဆန့်ကျင်တဲ့ရှမ်းပြည်နယ်လွှတ်တော်ရဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြည်တော်စုအစိုးရကရောလွှတ်တော်ဘက်ကပါတစုံတရာမှတ်ချက်ပေးတာမျိုးမတွေ့ရပါဘူး။ဒါတွေကလက်ရှိဖြစ်နေတဲ့အငင်းပွားမှုတွေပါ
။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကျင့်သုံးလာတာနှစ်ပေါင်း200ကျော်လာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တွေမှာလည်းကိုယ်ပိုင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေရှိကြပါတယ်။ဒါပေမဲ့စိတ်ဝင်စားသူနည်းပါတယ်။အားလုံးအဓိကအာရုံစိုက်ကြတာကတော့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါ။နောက်ထပ်အာရုံစိုက်ကြတာကတော့တည်ထောင်စုအစ်စ်မှအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်နိုင်ကြီး၃ရက်ရဲ့လုတ်ပိုင်ခွင့်နေနဲ့အပြန်အလှန်ထိန်းချုပ်မှုပါပဲ။ဒါအပြင်တည်ထောင်စုအစိုးရလုတ်ပိုင်ခွင့်နဲ့ပြည်내အစိုးရတွေရဲ့လုတ်ပိုင်ခွင့်ပြဿနာတွေကိုလည်းစိတ်ဝင်စားကြပါတယ်။
လက်ရှိ UPDJC မှာဆွေးနွေးပြီးသဘောတူညီချက်ရသွားတယ်ဆိုတာဟာဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတိဆောက်မယ်ဆိုတဲ့အထက်ကပုံသဏ္ဍာန်တစ်ခုကိုသဘောတူလိုက်တာပါတကယ်အနှစ်သာရကိစ္စတွေကိုတော့မဆွေးနွေးရသေးပါဘူးလက်ရှိဖွဲ့စည်းပုံခြေကံဥပဒေထဲမှာတည်ထောင်စုစနစ်နဲ့ပတ်သက်ရင်အနှစ်သာရမရှိတဲ့အတုအယောင်ပြဋ္ဌာန်းချက်တွေအများကြီးရှိနေပါသေးတယ်။ဥပမာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဖွဲ့စည်းတည်ရှိပုံဖြစ်ပါတယ်။ဒီလွှတ်တော်နှစ်ခုဟာမဲဆန္ဒအနေနဲ့အမတ်အရေးအတွက်သတ်မှတ်ပုံမတူတာကလွဲပြီးတခြားဘာမှကွဲပြားခြားနားမှုမရှိပါဘူး။အမေရိကန်နဲ့နိုင်ငံတချို့မှာလိုဘယ်လွှတ်တော်ဟာဘယ်လိုကိစ္စမျိုးကိုကင်တွယ်ရမယ်ဆိုတာတိတိကျကျသတ်မှတ်ထားတာမရှိပါဘူး။ဒါကြောင့်လွှတ်တော်နှစ်ခုခွဲထားတာဟာနာမည်ကွဲပြားတာကလွဲပြီးဘာမှမထူးဆိုတဲ့သဘောပါပဲ။နောက်တစ်ချက်လွှတ်တော်နှစ်ရဲ့အဆင့်အတန်းဒန်းတူညီမျှတယ်ဆိုတာကလည်းမှန်မှန်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့လွှတ်တော်နှစ်ရဲ့စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဥပဒေတရရဟာလွှတ်တော်နှစ်ရဲ့လုံးကတိကျစီသဘောတူမှအတီးဖြစ်တာမျိုးပါ။လက်ရှိမြန်မာဖွဲ့စည်းပုံကတော့အငင်းပွားတာကိုပြည်ထောင်စုလွှတ်တော်လို့ဆိုတဲ့လွှတ်တော်နှစ်ရဲ့ပေါင်းပြီးမဲခွဲတဲ့စနစ်လုပ်ထားတာကြောင့်အမက်အရေးအတွက်များတဲ့ပြည်သူ့လွှတ်တော်ဘက်ကအရေးသာနေတာအထင်ရှားတွေ့နိုင်ပါတယ်။ဒါဟာလက်ရှိဖွဲ့စည်းပုံမှာအနှစ်သာရနဲ့ပတ်သက်တဲ့ကြေတနာတွေအများကြီးရှိနေသေးတာတွေကသာတကတစ်ခုပါ
။ဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုတိဆောက်ရမှာအရေးပါတဲ့ပုံပန်းတဲ့ဆိုင်ရာကိစ္စတွေမှာသဘောတူညီမှုရကြတာကိုတော့ဝမ်းသာကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ဆွေးနွေးပွဲတွေမှာတကယ့်ဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့ဆိုင်တဲ့ပြဿနာတွေစောင့်ကြိုနေပါသေးကြောင်းအဲ့ဒီဖြစ်စဉ်တွေကိုခက်ခက်ခက်ခက်ဖျက်ဆီးကြရအောင်မှဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီဒူအောင်မင်းရဲ့ပြည်ရင်းသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာပါ။အခုနောက်ကအစီအစဉ်ကောင်းစဉ်ကြည့်ရမှာမှားယွင်းသွားတဲ့အတွက်တောင်းပန်အပ်ပါရခင်ဗျာ။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုညင်းညက်တို့ကတင်ဆက်ထားပါရခင်ဗျာ
။ခရီးကဘက်ကောင်းပြူတော်မှာပထမဆုံးချိန်အနေနဲ့ခွေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေအတွက်မာရသွန်ပြိုင်ပွဲကျင်းပပါရယ်။ခွေးလေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေဝင်ပြေးပြန်ပြီးတော့စေယုံဆောက်ဖို့အလှူငွေရှာပေးခဲ့ကြတာပါ။စီရက်စီယုံမှာအစာအုပ်တစ်ခုတိစားဖို့အတွက်ရံပုံငွေရှာကြတာဖြစ်ပါတယ်။ခီးပိုင်တမိုင်ကျော်အကွာဝေးပြေးကြတာဖြစ်ပြီးတော့ခွေးတစ်ကောင်နဲ့လူတစ်ယောက်စီအတွက်ဒေါ်လာ30စီဝင်ကြီးပေးရပါတယ်။အခုလိုရံပုံငွေရှာတဲ့ပုံစံဟာခွေးတွေကလူတွေကိုပြန်ပြီးတော့ကူညီပေးတဲ့ပုံစံမျိုးဖန်တီးလိုက်ကြပါပဲလို့စီစဉ်သူတဦးဖြစ်တဲ့ဖင်ပီချာဦးစဟာချစ်ကပြောပါတယ်။ထိုင်နိုင်ငံမှာတော့အခုလိုအပြေးပြိုင်ပွဲတွေမာရသွန်ပွဲတွေလုပ်ပြီးတော့ရံပုံငွေရှာတာဟာခက်စားလာတယ်လို့ခွေးချစ်သူတွေကပြောပါတယ်ရှင်။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့ခွေးဗလာတိုက်ပွဲနှစ်ပတ်လည်အထိမ်းအမှတ်ဖြစ်စီတန်းလှည့်လည်ပွဲတွေလှုပ်ဆောင်ခဲ့သလိုတိုက်ပွဲဝင်အဝတ်အစားတွေဝတ်ဆင်ပြီးနှစ်ဖက်တိုက်ခိုက်ကြတဲ့ပုံမျိုးပြန်လည်တရုတ်ဆောင်ခဲ့ကြပါတယ်။ဒီစစ်ပွဲဟာ1862ခုနှစ်မေလ5ရက်နေ့ကတိုက်ခဲ့ကြတဲ့စစ်ပွဲဖြစ်ပြီးတော့မက္ကဆီကန်တပ်တွေကပြင်သစ်တပ်တွေကိုအနိုင်ရခဲ့တာပါ။မြို့တော်ရဲ့အရှေ့ဘက်မှာနေထိုင်ကြတဲ့ Benon de los Banos ဒေသခံတွေကလည်းပါဝင်ခဲ့ပြီးပြင်သစ်နဲ့မက္ကဆီကိုနှစ်ဖက်စစ်သားတွေအဖြစ်တရုတ်ဆောင်ခဲ့တာပါ။မက္ကဆီကန်တွေကိုကူညီပြီးပြည်သစ်တွေကိုတိုက်ပေးခဲ့တဲ့ခါနေတိုင်းသားဇက်ကဖိုလက်စတက်တွေအဖြစ်လဲပါဝင်တရုတ်ဆောင်ခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာအင်အားအကောင်းဆုံးစစ်တပ်အဖြစ်သတ်မှတ်ခံထားရတဲ့တတိယမြောက်နပိုလီယံရဲ့တပ်တွေကိုအောင်နိုင်ခဲ့တာပါ။နောက်တစ်နှစ်အကြာမှာတော့ပြည်သစ်ဧကရေနပိုလီယံပို့လိုက်တဲ့တပ်တွေကမက္ကဆီကိုစီးတီးမြို့တော်ကိုသိမ်းပိုက်ခဲ့ပြီးအဲ့ဒီအချိန်ကအစိုးရဖြစ်တဲ့ဗန်တီနိုဟွာရက်အစိုးရကိုထွက်ပြေးစေခဲ့ပါတယ်။အခုလိုပွဲတွေကျင်းပပေမဲ့လည်းမက္ကဆီကိုနိုင်ငံမှာတော့အဲ့ဒီနေ့ကိုတရားဝင်ရုံးပိတ်ရဖြစ်မတက်မှတ်ထားပါဘူး။အမေရိကန်ပြည်ထောင်စုမှာတော့အဲ့ဒီမေလ5ရက်နေ့ကိုရှင်ကွန်ဒီမေယိုနေ့အဖြစ်သတ်မှတ်ဆင်နွှဲကြပါတယ
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာအမှုပညာစက်ဘင်းအလှပြရင်တွေစီတန်းလှည့်လည်တာတွေလုပ်ခဲ့ပါတယ်။စက်ဘင်းတွေကိုစွန့်ပစ်ပစ္စည်းတွေသုံးပြီးတော့အလှဆင်ထားတာပါ။စွပစ်ထားတဲ့ကားတွေကအစိတ်ပိုင်းတွေနဲ့တခြားတန်တူတန်ဆာတွေကိုသုံးပြီးတော့စက်ဘင်းတွေကိုပုံစံမျိုးမျိုးဖန်တီးကြပါတယ်။တချို့စက်ဘင်းတွေမှာဆိုရင်အလံတွေတက်ဆင်ထားသလိုတချို့စက်ဘင်းတွေကတော့ရွက်လီပုံစံအလှပြရည်အဖြစ်တည်ဆောက်ထားတာပါ။ကားရည်စီးနိုင်တဲ့ပူပေါင်းလေးတွေမှုတ်ထုတ်နေတဲ့စက်ဘင်းလေးတွေပါဝင်သလိုရေငကားနဲ့ကျင်းကားတွေပါဝင်တဲ့ခြားရည်ဟတ်တက်ဆင်ထားတဲ့စက်ဘင်းပုံစံတွေလည်းပါပါတယ်။ဖက်ဖီယိုကိနက်တစ်ရုပ်ထုစီတန်းလှည့်လည်ပွဲဟာဒေသခံအမှုပညာရှင်တွေအတွက်လဲကျင်းတဲ့အစီအရာပါလို့ဒီဒေသခံအမှုပညာရှင်တဦးဖြစ်တဲ့ Stanley Papio ကပြောပါရရှင်။
ထိုင်းနိုင်ငံကတပ်သားကင်ရောင်းသူတို့အူကမြောင်ကြီးကိုတုံးပြီးတပ်သားဝက်သားတွေကင်းနေပါတယ်။ရောင်းပြန်ဟန့်နိုင်တဲ့မှန်အသေးလေးပေါင်း1000လောက်ကိုတုံးပြီးတပ်သားတွေကိုကင်းနေတာပါ။သူ့နာမည်ကတော့စီလာဆူသရက်ဖြစ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမိုင်60အကွာလမ်းဘေးမှာနေအောင်ကြီးစွမ်းအင်ကိုရောင်းပြန်ဟက်စူးစီးစေပြီးတော့အခုလိုကြက်တွေကိုกินနေတာဖြစ်ပါတယ်စူးစီးထားတဲ့နေအောင်ကြီးဟာလုံလောက်တဲ့အပူကိုပေးပြီးမိကင်တဲ့ဆက်ကပေးတဲ့အပူလောက်နီးပါအသုံးဝင်ပါတယ်ကြက်ကောင်กินဖို့အတွက်12မိနစ်လောက်အချိန်ကြာပါတယ်နေအောင်ကြီးစွမ်းအင်ကိုသုံးတဲ့အတွက်တန်ရှင်းပြီးတော့မိကုန်းနဲ့กินပါတယ်သူအခုလိုกินတာ20လောက်ရှိနေပြီဖြစ်ပြီးသူဆက်ဆက်လှုပ်ချင်းတော့ကတော့အိမ်နီးချင်းတွေကသူ့ကိုယူသွားပြီလို့ဝိုင်းပြောကြပါတယ်20လုံးအခုလိုကြက်သားကိုกินနေပေမဲ့လည်းနာမည်မကြီးလာပဲသူအခုလိုလုပ်နေတဲ့ပုံကိုဗီဒီယိုမှတ်တမ်းတင်ပြီးအင်တာနက်ပေါ်မှာတင်လိုက်မှနာမည်ကြီးသွားတာပါအခုချိန်မှာတော့ပတ်ချက်ပူရီခရိုင်ကိုနိုင်ငံတော်ဝန်ကလူတွေလာပြီးသူ့ကြက်သားခင်ကိုလာမြည်နေကြပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ် VOA American တန်ကတင်ရနေမယ့်နောက်ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လဲပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ view မြန်မာပိုင်းကဒီနေ့လာနေမနေ့ကအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးချစ်စမ်းသပ်ပြုလုပ်မှုအတွက်ကုလသမဂ္ဂလူညွန်ရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်ကီလိုမီတာ 4,500 ကျော်ရောက်ရှိနိုင်ပြီးအဆင့်မဆင့်ပေါက်ကွင်းနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်အမျိုးအစားအသစ်ကိုမြောက်ကိုရီးယားကတနင်္ဂနွေနေ့မှာစမ်းသပ်ပြုလုပ်လိုက်ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကအရေးပေါ်ဆွေးနွေးပွဲကိုခေါ်ယူလိုက်တာဖြစ်ပါတယ်အမေရိကန်တို့ရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့လည်းမြောက်ကိုရီးယားကဒီကနေ့မှာပဲအစိုးရပိုင်းသတင်းဌာနကနေသတိပေးပြောကြားလိုက်ပါတယ်ကျောင်းနိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလာမခေါ် One Belt One Road တခုတည်းသောရပ်ဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်နေကြတာပါဒီညီလာခံကိုတက်ရောက်နေတဲ့သီရိလင်္ကာဝန်ကြီးချုပ်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ညီလာခံပြည်ပမှာတနင်္ဂနွေနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံအကြားတမိုင်းစင်လာရှိခဲ့တဲ့ဆက်ဆံရေးပေါ်အခြေခံပြီးအနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားကြဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဘေကျင်းမြို့မှာကျင်းပနေတဲ့ဒီညီလာခံကိုတက်ရောက်ဖို့အိန္ဒိယကကိုယ်စားလှယ်မပို့ဆောင်ခဲ့တဲ့အပြင်ကျောင်းနိုင်ငံကကမကထပြုလှုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကြွေးမြေပြဿနာဝန်ထုပ်ဝန်ဘိုးကိစ္စရပ်နဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။ဒီဥတ္တမရှိချင်းပင်ဟာကဘာတဝမ်းကုံသွေးရေးလမ်းကြောင်းတွေကိုဖွင့်ပေးမဲ့သူ့ရဲ့ခပ်ပလမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရားဖြစ်တဲ့နေ့ကကဘာကောင်းဆောင်အနေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ထိတိုက်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးသာယာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါပါခင်ဗျာ
This program has come to you from the Voice of America, Washington.